မြန်မာနိုင်ငံရှမ်းပြည်မြောက်ပိုင်းမှာညီနာမဟာမိတ်သုံးဖွဲ့ကလွန်ခဲ့တဲ့သတင်းနှစ်ပတ်လောက်မှာ1029စစ်စင်ရေးစတင်ခဲ့တဲ့အချိန်ကစလို့နေရဆွန့်ခွာထွက်ပြေးနေရသူပြည်တွင်းဒုက္ခသည်ပေါင်း 5,000 နီးပါးရှိခဲ့ပြီလို့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂညီနိုင်ရေးမှူးရုံး UN OCHA ကဒီကနေ့နိုဝင်ဘာလ10ရက်နေ့မှာပြောပါတယ်နိုမလာ9ရက်နေ့ထိရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေကြောင့်အရသာပြည်သူပေါင်း 5,000 နီးပါးနေရာဆွန့်ခွာထွက်ပြေးခဲ့ရတယ်လို့ UN OCHA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါဟာ2022ခုနှစ်စမ်းမှာအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းမြန်မာစစ်တပ်အတွက်စစ်ရေးအကြီးအမားဆုံးစင်ခေါ်မှုဖြစ်တယ်လို့သုံးသပ်သူတွေကလည်းပြောပါတယ်။ကုကံတိုင်းသားလက်နက်ကိုင် MNDAA အဖွဲ့တအောင်တိုင်းသားလက်နက်ကိုင် TNLA အဖွဲ့နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင် AA အဖွဲ့ပါတဲ့ညီနောင်သုံးဖွဲ့ကတရုတ်နယ်မြန်မာအကြားကအဓိကကုန်သွယ်ရေးလမ်းကြောင်းကိုထိန်းချုပ်ပိတ်ဆို့ပြီးစစ်ကောင်စီရဲ့စခန်းပေါင်းအနည်းဆုံး150လောက်ကိုသိမ်းပိုက်လိုက်တဲ့အပြင်မြို့အတော်များများကိုလည်းထိန်းချုပ်ထားပြီးလို့ထုတ်ပြန်ထားပါတယ်စစ်ကောင်စီရဲ့မြောက်ပိုင်းစစ်ဌာနချုပ်တရှိရာလာရှုံမြို့မှာဒီကနေ့တိုက်ပွဲတွေမရှိပေမဲ့1029စစ်စင်ရေးစတင်ကြတဲ့ကပိတ်ထားခဲ့တဲ့လာရှုံလေစိဟာအခုချိန်ထိပိတ်ထားတော့မယ်လို့မြို့ကန်တွေရဲ့ပြောဆိုချက်ကိုအခြေခံပြီး AFP သတင်းမှရေးပါတယ်ရှမ်းပြည်နယ်အတွင်းကမြို့အတော်များများအပါအဝင်ကချင်ပြည်နယ်စကိုင်းနယ်မကွေးတိုင်းတွေမှာလည်း1029စစ်စင်ရေးနဲ့ချိတ်ဆက်တဲ့တိုက်ပွဲတွေဖြစ်ပေါ်နေသလိုကယားပြည်နယ်မှာလည်းအဲ့ဒီစစ်စင်ရေးနဲ့အလားတူတဲ့1739စစ်စင်ရေးကိုလွန်ခဲ့တဲ့နေ့ရက်ကစတင်ခဲ့ပါတယ်ခင်ဗျာ